မနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ်မစ္စကန်တန်းနာကိုထုတ်ပြန်တဲ့ကြေညာချက်နဲ့ပတ်သက်ပြီးတော့ဘာကြောင့်ထုတ်ပြန်ရပါသလဲလို့ပထမဆုံးစပြီးမေးခဲ့ပါတယ်။မြန်မာပြည်မှာတရားမျှတပြီးလွတ်လပ်တဲ့ရွေးကောက်ပွဲပေါ်ပေါက်လာရေးအတွက်ဖြစ်တယ်လို့မစ္စကန်တန်းနာကဖြေပါတယ်
။ That's why I'm calling the government to take this opportunity to really assure that all prisoners of conscience will be released.
ဒါကြောင့်ကျွန်တော်အစိုးရကိုတောင်းဆိုနေတာပါလို့ပြောပါတယ်။အားလုံးတန်းတူပါဝင်နိုင်အောင်အာမခံချက်ပေးနိုင်တဲ့ရွေးကောက်ပွဲတစ်ခုဖြစ်လာဖို့အတွက်ခံယူချက်ကြောင့်အချင်းကျသူတွေအားလုံးကိုပါလှုပ်ပေးဖို့လိုပါတယ်။ဒါမှအပြည်ပြည်ဆိုင်ရာကလည်းလက်ခံမှာပါလို့ပြောပါတယ်။အကယ်၍များစစ်အစိုးရအနေနဲ့အခုလိုပြတ်ထန်းထားတဲ့ရွေးကောက်ပွဲဆိုင်ရာဥပဒေတွေကိုမပြင်ခဲ့ဘူးဆိုရင်မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ်အနေနဲ့ဘာဆက်လုပ်ဖို့ရှိပါသလဲလို့မေးပါတယ်။သူ့အနေနဲ့အနာဂတ်ကိုမှန်ပြီးမပြောနိုင်သေးဘူးလို့ဖြေပါတယ်။တကယ်တော့ဒီရွေးကောက်ပွဲဟာနှစ်ပေါင်း20ကျော်အတွင်းမြန်မာပြည်သူတွေအတွက်အလွန်အရေးကြီးပါတယ်လို့ဆိုပါတယ်
။ So I'm calling again the government to take actions in order to improve the human rights situation.
ကျွန်တော်အနေနဲ့အစိုးရကိုထပ်ပြီးတောင်းဆိုချင်ပါတယ်။ဆောင်ရွက်ဆရာရှိတာတွေကိုဆောင်ရွက်ဖို့လူအခွင့်အရေးအခြေအနေတွေတိုးတက်ကောင်းမွန်ဆောင်ရွက်ဖို့တောင်းဆိုချင်ပါတယ်။အနာဂတ်မှာအစိုးရရဲ့လှုပ်ဆောင်ချက်တွေအပေါ်မှာမူတည်ပြီးအရေးယူမှုတွေပေါ်လာမှာဖြစ်တယ်လို့ပြောသွားပါတယ်။တစ်ဆက်တည်းပဲမစ္စကန်တန်းနာက
I think that the international community member states of United Nations should follow my statement, should follow very clear my calling to the government.
ကျွန်တော်အမြင်မှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့အပြည်ပြည်ဆိုင်ရာမိသားစုဟာကျွန်တော်တောင်းဆိုတင်ပြတာတွေကိုရှင်းရှင်းလင်းလင်းသိမြင်ပြီးလက်ခံကြမှာပါ။အများလက်ခံတဲ့တိတ်ခါတမာရီရှိတဲ့ရွေးကောက်ပွဲတစ်ခုလူအခွင့်အရေးစံချိန်စံညွန်းတွေနဲ့ကန့်ညီတဲ့ငင်းညာတဲ့ရွေးကောက်ပွဲတစ်ခုဖြစ်ပေါ်လာစေရေးအတွက်ပါလို့ပြောပါတယ်။ဆက်လက်ပြီးမစ္စကန်တန်းနာကိုလက်ရှိအနေနဲ့မြန်မာနိုင်ငံမှာဝန်ကြီးချုပ်ကိုယ်တိုင်ကစစ်တပ်ရာထူးကနှုတ်ထွက်တခါနှစ်ပေါင်းများစွာလူမှုရေးအဖွဲ့အနေနဲ့လူသိများခဲ့တဲ့အဖွဲ့ကိုခေါင်းဆောင်ပြီးရွေးကောက်ပွဲဝင်မဲ့အခြေအနေနဲ့ပတ်သက်ပြီးတော့မှတ်ချက်ပေးနိုင်ပါသလားလို့မေးခဲ့ပါတယ်
။ Well, I don't want to comment on the political situation or on the decisions of each of the party or of the
ကျွန်တော်အနေနဲ့နိုင်ငံဝင်ကနိုင်ငံရေးအခြေအနေတွေနဲ့ပါတီတစ်ခုဘယ်လိုတည်ထောင်လဲဆိုတာနဲ့ပတ်သက်ပြီးဘာမှမှတ်ချက်မပေးလိုပါဘူး။ဒါပေမဲ့လူအခွင့်အရေးကိုယ်စားလှယ်အနေနဲ့အများလက်ခံနိုင်တဲ့အားလုံးပါဝင်နိုင်တဲ့လူအခွင့်အရေးစံချိန်စံညွှန်းနေနဲ့ညီတဲ့ရွေးကောက်ပွဲတစ်ခုဖြစ်လာဖို့အတွက်တောင်းဆိုနေရခြင်းဖြစ်ပါတယ်။ခံယူချက်ကြောင့်အချင်းကျသူအားလုံးလှုပ်ပေးဖို့အချိန်တန်ပါပြီလို့ RFA ကိုပြောပြသွားပါတယ်ခင်ဗျာ။